မကြတဲ့ခေရက်တွေအတွင်းမိုးများရေကြီးမှုတွေကြုံခဲ့ရတဲ့အတွက်ဘဲလွရပြောင်းရွှေ့ရသူတွေရှိခဲ့သလိုနောက်ထပ်ရေကြီးရေလျှံမှုအန္တရာယ်ရှိနေတဲ့အတွက်တတိထားဖို့လဲမိုးလေဝါသပညာရှင်တွေတတိပေးတဲ့အကြောင်းပြောပြပါမယ်ကျွန်မအာကနွန်ပါဒီရက်ပိုင်းတွင်မိုးများရေကြီးမှုတွေကြောင့်မြန်မာနိုင်ငံမြောက်ပိုင်းမှာရေပဲတိခဲ့တယ်လို့နောက်ထပ်ရေကြီးမြေပြိုနိုင်တဲ့အန္တရာယ်ကိုလည်းကျွန့်ကျင်သူတွေသတိပေးနေကြတာပါမိုးများရေကြီးမှုတွေကြောင့်ခေရတဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဆိုရင်လည်းအယောင်တိမြင့်ရင်မီတက်မှုကြောင့်လည်းအရင်နေ့မြုပ်ခဲ့ရာအနောက်စု90ကျော်ဘေးလွရန်ပြောင်းရွှေ့ခဲ့ရပါတယ်ကချင်ပြည်နယ်အတွင်းပြည်ခဲ့တဲ့25ရက်ကနေ28ရက်ထိရေပဲတိတူထောင်နေချီရှိတယ်လို့လည်းဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနညဉ့်ကြားရေးမှုတော်ဖြူလဲလဲထွန်းကပြောပါရယ
်ခုနကဖားကန်430လောက်စုစုပေါင်းဆိုနေမှာ140ကျော်လောက်တော့ဖြစ်တယ်အခုကချင်ပြည်နယ်ထဲမှာပေါ့ဖားကန်ရဲ့မြစ်ကြီးနားဆက်ပြီးပေါ့နော်လူကြီးကြတော့စုစုပေါင်းဆိုရင် 4800 ကျော်တော့ရှိတယ
်ဖားကန်မြို့နယ်မှာဆိုရင်လည်းမိုးဆက်မပြတ်ရောတွင်ပြီးဥရထောင်မြေရေဆန်ချိန်တဲ့မြစ်တရားကရေပေးသိအန်တောင်စု1000ကျော်ကိုဘဲလို့ရပြောင်းရွှေ့ထားရတယ်လို့လည်းမြို့နယ်အုပ်ချုပ်ရေးမှုကပြောပါရယ်မြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာဒီနှစ်ပုံမှန်ထက်မိုးများနေတယ်လို့လည်းအမျိုးသားဘဲအန်ဒီရဲ့စီမံခန့်ခွဲမှုဆိုင်ရာအကြံပေးအဖွဲ့အတွင်းရမှုလည်းဖြစ်တဲ့ဦးချစ်ကျော်ကပြောပါတယ
်မြန်မာနိုင်ငံမြောက်ပိုင်းမှာဟုတ်တုံလေးဆုတ်ခွာသွားပြီးဖြစ်တော့လည်းပဲမိုးရွာနေတယ်ဒီလိုမိုးရွာတာပုံမှန်မဟုတ်ဘူးခါတိုင်းနှစ်တည်းကမုတ်တုံဆုတ်ပြီးမြောက်ပိုင်းမှာမိုးကျော့သွားတယ်မရွာဘူးလုံးဝမရွာဘူးဆိုတော့ကျော့သွားတယ်အခုကကျွာတယ်များတယ်
မိုးများရေကြီးမှုတွေကြောင့်နေရချိန်မှာပဲနောက်ထပ်ရာတူတူဆွေးရနိုင်တဲ့အန်ဒီယန်နဲ့လည်းကြောင့်နေရတာပါကပလီပင်လယ်ပြင်နဲ့ပင်္ဂလာပင်လယ်အော်တို့မှာလေပြင်းအနေရဝန်ကြောင့်မောင်တန်းအန်ဒီယန်ရှိတယ်လို့လည်းမိုးလယ်ဝါသနဲ့ကလပေတာဌာနညွှန်ကြားရေးမှူးချုပ်တောက်တာကျော်မိုးဦးကခန့်မှန်းထားပါတယ
်အော်ဒီဝါနာအတွက်ဒီနောက်ပဲခန့်မှန်းချက်မှာဆိုရင်ကျွန်တော်တို့နေပြည်တော်ရေဝင်နှစ်ကြိမ်ဖြစ်နိုင်ပြီးတော့မှဒီကြိမ်မှာတော့ဒီပုံမှန်အားကောင်းလာပြီးတော့မှအွန်လိုင်းငယ်ဖြစ်ရောက်နိုင်တယ်ဆိုပြီးတော့ခန့်မှန်းထားပါတယ်ဒီကပ္ပိဝင်နေပြီနဲ့ပြင်လာပြီတော့မှလေပြားနဲ့ရုံဝင်ကြီးပုံနှိုင်းကြီးဖြစ်လာရင်ကျွန်တော်တို့သတိပြုဖို့လိုပါတယ်ဒီပုံနှိုင်းနေရ85ရာခိုင်နှုန်းလောက်ကတော့အိန္ဒိယနဲ့ပြင်လာတိရှိကြတွေကိုတွားပြီးမယ်ဒီနေ့85ရာခိုင်နှုန်းလောက်ကမြန်မာကမ်ဘောဒီးယားကိုဝင်ခဲ့တဲ့အနီးအစားမျိုးတွေစီးပြန်နေရုံဝင်ကြီးသတိပြုပြီးတော့ဆောင်ကြည့်ဖို့လိုပါတယ
်ဒီကာလတွေမှာလေပြားနဲ့ရုံဝင်တွေမုန်တိုင်းတွေကြောင့်ပင်လယ်ရေလိုင်းကြီးတာဒီပင်တိုက်ခိုက်တာမောတက်လေပြင်းကြားရောက်နိုင်ပြီးပင်လယ်ပြင်ထပ်မဲ့သူတွေသတိပြုဖို့လိုတယ်လို့လည်းပြောပါတယ်တောင်တရုတ်ပင်လယ်ပြင်ကမောင်တန်းအကျဉ်းကျန်းကြောင့်မြန်မာနိုင်ငံတချို့ဒေသမှာမိုးတက်ထားရွာတွင်ပြီးမြင့်ငယ်ချောင်းငယ်တွေမှာလည်းရေပြည့်ရေချမ်းအန္တရာယ်ရှိနိုင်ကြောင်းလည်းပြောပါရယ်။တရက်ပိုင်းအတွင်းမှာအေရောင်တင်မြင့်ရေနီးတက်လာပြီးတချို့နေရာတွေမှာဆွေရိုင်ရေမှန်းအထက်ရောက်ရှိနိုင်တာကြောင့်မြစ်ကန်အနီးနားမှာနေထိုင်သူတွေသတိပြုဖို့လိုတယ်လို့လည်းဒေါက်တာကျော်မိုးဦးကပြောပါရယ်
။ဖြူကတော့ဒီမနေ့ပြန်လို့ဆိုရင်တော့ဆွေရိုင်မှာရောက်သွားနိုင်မှာပေါ့နော်။အော်ဝါလာတို့ခမန်းကျင်းမှာဆိုတော့ကျွန်တော်တို့ဒီဆိုရင်မှတက်ကိုရောက်နိုင်တဲ့ဆန်ကတော့ကျွန်တော်တို့ချွေကူကတာညောင်းစိတ်ကဟင်္ဒရာစလုံးပေါ့နော်။ဒီအောင်ရင်းမှာဆိုတော့ဒီတော့ဆိုရင်မှရောက်နိုင်တဲ့ခြေဖြစ်ရှိ။မချွေကတော့ဒီလာထဲမှာဟိုဖြစ်သွားနိုင်ဒီလာနောက်ကောင်ကနီးနားတော့မှကျွန်တော်တို့ဆိုရင်မှကျော်သွားနိုင်တဲ့ခြေဖြစ်ရှိပေါ့နော်
။ပဲခူးတိုင်းရန်ကုန်တိုင်းအေရဝတီရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်တွေမှာမိုးထက်ချောင်းနိုင်ပြီးတနင်္သာရီတိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာစက်တင်ဘာ29ရက်နေ့မှာမိုးကြီးနိုင်တယ်လို့လည်းမိုးလယ်ဝါဒနဲ့ဆလဘေတာညွှန်ကြားမှုအစည်းအဝေးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံဟာပြီးခဲ့တဲ့ဇူလိုင်ကနေစက်တင်ဘာ18ရက်ထိမိုးကြီးရေရှာမှုကြောင့်ပြည်နယ်နဲ့တိုင်းဆက်တကူမှာမိုးများပြီးရေကြီးခဲ့ရာကအင်တောင်စု2000ကျော်လူရေတသိန်းနီးပါးရေပေးတိခဲ့ကြောင်းလည်းဘဲအန်တရဆိုင်ရာစီမံခန့်ခွဲမှုအစည်းအဝေးဌာနသတင်းထုတ်ပြန်ထားပါတယ်ရှင်။ဒီမှာအကနွန်တွင်ပေးပို့တာဖြစ်ပါတယ်။